ပုံ25နှစ်ချင်းဆရာယောဟန်ရဲ့တရားဒေသနာယစ်ပရောဟိတ်ဇာခရီမှာသားယောဟန်ရှိပြီဖြစ်ကြောင်းကိုမှတ်မိပါလိမ့်မယ်ပုံ6ကိုကြည်ပါသူဟာကြီးပြင်းလာတဲ့အခါကြီးမြတ်တဲ့ပရောဖက်တစ်ပါးဖြစ်လာတယ်သူဟာတောထဲမှာနေတယ်သူ့ရဲ့သွင်သင်ဟောပြောချက်တွေကိုနားထောင်ဖို့လူတွေသူ့စီမှာများကြီးလာကြတယ်ဖျားသခင်ကသူတို့ကိုကယ်တင်ဖို့တဦးဦးကိုဆေလွတ်မယ်လို့သွင်သင်ဟောပြောတယ်။တင်တို့အပြစ်ကိုနောင်တရပြီးပြန်လှည့်ရမယ်လို့လည်းသတိပေးဟောပြောခဲ့တယ်။ယောဟန်ဟောပြောတာကိုယုံကြည်တဲ့လူတွေကဗတ္တိဇံခံကြတယ်။ဗတ္တိဇံဟာအပြစ်နောင်တရပြီးဖျားသခင်ရဲ့လမ်းစဉ်ကိုလိုက်လျှောက်ခြင်းကိုပုံဆောင်ပါတယ်။